Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်မေလ22ရက်တနင်္ဂနွေနေ့ညနေပိုင်း VOA American အသံရဲ့မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ကျမစုမမရှင်ဒီညနေခင်းအစီအစဉ်လေးကိုအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာညနေခင်းပါရှင်။ကျမတင်ကီထိုက်ပါ။အဝေးဒိန်ထုံးရင်နဲ့တိုက်ခိုက်မှုတစ်ခုအတွင်းတာလီဘန်ခေါင်းဆောင်ချဆုံးခဲ့ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကတော့မြန်မာနိုင်ငံကိုရောက်ရှိနေပြီးမြန်မာနိုင်ငံခြားရေးဝန်ကြီးလည်းဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးသလိုကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်နိုင်လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်တွေကိုတင်ဆက်ပေးမှာကတော့မြန်မာနိုင်ငံကိုဒီကနေ့ရောက်ရှိလာတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့မြန်မာနိုင်ငံခြားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်တို့နေပြည်တော်မှာတွေ့ဆုံပြီးတော့ပူးတွဲသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။ဒီအထက်မှာနားဆင်ရမှာကတော့
Just as President Obama has made Asia a priority of his presidency, he has made Myanmar a central focus of our policy towards Asia.
မြန်မာနိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီပြောဆိုခဲ့တာပါ။နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။ရှစ်လေးလုံးရေတော်ပုံထဲမှာအသက်ပေးခဲ့တဲ့မဝင်းမာဦးကဒီဒီမိုကရေစီရမှာအမျှဝေပါလို့မှာကြားခဲ့တဲ့အတိုင်းမိဘနှစ်ပါးကတော့ဒီကနေ့နှစ်ပေါင်း28နှစ်အကြာမှာအမျှပေးဝေလိုက်ပါပြီ။မြန်မာနိုင်ငံမှာဒီမိုကရေစီတကယ်ရလာပြီလား။ဘလို့စိန်ခေါ်မှုတွေရှိနေတယ်လဲဆိုတဲ့သတင်းနဲ့အတူ2000ပြည့်နှစ်ကနေ2015နှစ်ကြားကမ္ဘာတဝှမ်းကလူတွေရဲ့တက်တန်း5နှစ်ပိုတိုးလာတယ်ဆိုတဲ့လေလာစမ်းစစ်ချက်သတင်းကိုလည်းတင်ပြပေးမှာပါ။အရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုက်နဲ့မမိုးဖြူတို့တင်ပြပေးပါမယ်ရှင်။
အာဖဂန်နစ္စတန်နေဆက်အနီးပါကစ္စတန်နိုင်ငံတွင်အဝေးဒိန်ဒုံးရင်နဲ့တိုက်ခိုက်မှုအတွင်းအာဖဂန်တာလီဘန်ခေါင်းဆောင်မူလာအက်တာမန်ဆော့တည်ဆုံးခဲ့တဲ့ဆိုရာကိုအာဖဂန်ထောက်လှမ်းရေးအေဂျင်စီ NDS ကအတည်ပြုလိုက်ပါတယ်။ဘာလူချစ်စတန်ပြည်နယ်ဒါလ်ဘန်ဒင်မှာမနေ့ညနေ 3:45 မိနစ်အချိန်လေကြောင်းတိုက်ခိုက်မှုတစ်ခုအတွင်းတာလီဘန်ခေါင်းဆောင်မူလာအက်တာမန်ဆော့တည်ဆုံးသွားတာလို့ NDS ကသူ့ရဲ့တရားဝင် Twitter နဲ့ Facebook စာမျက်နှာမှာတနင်္ဂနွေနေ့ကတင်ထားတဲ့ကြေညာချက်မှာဖော်ပြပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကလည်းသူ့ရဲ့မြန်မာခီးစဉ်အတွင်းမှာအခုလိုထည့်သွင်းပြောဆိုသွားပါတယ်
။ Yesterday, the United States conducted a precision airstrike.that targeted Taliban leader Mullah Mansour in a remote area of the Afghanistan
American တပ်ဖွဲ့ဝင်တွေအာဖဂန်အရက်သားတွေနဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကိုချင်းချောက်သူဖြစ်ပြီးငြိမ်းချမ်းရေးစစ်ဆင်ဆွေးနွေးမှုတွေကိုလည်းတိုက်ရိုက်ဆန့်ကျင်သူဖြစ်တာကြောင့်တာလီဘန်ခေါင်းဆောင်မန်ဆော့ကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့ American နိုင်ငံခြားရေးဝန်ကြီးပြောဆိုသွားတာဖြစ်ပါတယ်။တိုက်ခိုက်မှုအတွင်မူလာအက်တာမန်ဆော့ရဲ့ကံကြမ္မာနဲ့ပတ်သက်လို့အာဖဂန်နစ္စတန်အစိုးရကနောက်ဆုံးအသေးစိတ်အချက်အလက်တွေကိုပြန်လည်သုံးသပ်နေပြီးအ мян ဆုံးအများပြည်သူကိုအသိပေးကြေညာသွားမယ်လို့လည်းကပူးမြို့တော်ကသမ္မတအာရှက်ကန်ဒီရဲ့ယုံကလည်းဒီကနေ့ကြေညာချက်တစ်စောင်ထုတ်ပါတယ်
။အမေရိကန်နိုင်ငံသမ္မတဘရက်ဩဘားမားဟာသူသမ္မတတာဝန်ဆက်ယူတဲ့အချိန်ကစပြီးတော့ဆယ်ချိန်မြောက်အဖြစ်အာရှခီးစဉ်နေနဲ့ဗီယက်နမ်နဲ့ဂျပန်နိုင်ငံတွေကိုတပတ်ကြာစတင်ခီးထွက်ဖို့ဝါရှင်တန် DC မြို့တော်ကနေထွက်ခွာသွားပါပြီ။မနေ့စနေနေ့ကဝါရှင်တန်စံတော်ချိန်နေ့လေတနာရီနောက်ပိုင်းမှာသမ္မတရဲ့ Air Force 1လေယာဉ်ဟာဗီယက်နမ်နိုင်ငံဟနွိုင်းမြို့ကိုထွက်ခွာခဲ့ပြီးတော့ဗီယက်နမ်စံတော်ချိန်တနင်္လာနေ့အစောပိုင်းမှာဆက်ရောက်မှာဖြစ်ပါတယ်။အခုဗီယက်နမ်နဲ့ဂျပန်ခီးစဉ်ဟာအမေရိကန်သမ္မတဥပမမအနေနဲ့အမေရိကန်ပြည်ထောင်စုနဲ့အာရှနဲ့ပစိဖိတ်ဒေသဆက်ဆံရေးကိုချိန်ဝင်ရှာညီမျှမှုရှိစေဖို့အစဉ်တစိုက်ကြိုးပမ်းအားထုတ်မှုတွေကိုပြသနေတာဖြစ်ပြီးအာရှပစိဖိတ်ဒေသနိုင်ငံပြည်သူတွေနဲ့အမေရိကန်နိုင်ငံကြားတန်တမန်ရေးစီးပွားရေးနဲ့လုံခြုံရေးဆိုင်ရာထိတွေ့ဆက်ဆံမှုတွေကိုမြှင့်တင်ဖို့ရည်ရွယ်တာဖြစ်တယ်လို့အင်မြူရိုရဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြပါတယ်သမ္မတဥပမဟာမေလ23ရက်မှာဗီယက်နမ်နိုင်ငံဟနွိုင်းမြို့ကိုရောက်ရှိမှာဖြစ်ပြီးတော့ဗီယက်နမ်ခေါင်းဆောင်အနေနဲ့တွေ့ဆုံပြီးအမေရိကန်ဗီယက်နမ်နှစ်နိုင်ငံဆက်ဆံရေးနဲ့ပတ်သက်ပြီးမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။အဲ့ဒီနောက်ဟနွိုင်းမြို့နဲ့ဟိုချီမင်းစီးတီးတွေမှာလုပ်မဲ့အခမ်းအနားတွေကိုတက်ရောက်ပြီးမေလ25ရက်မှာဂျပန်နိုင်ငံကိုဆက်ပြီးတော့ထွက်ခွာမှာဖြစ်ပါတယ်။ဂျပန်နိုင်ငံကိုရောက်ပြီးမေလ26 29ရက်နေ့မှာအိုက်ဆီရှိမားမှာလုပ်မဲ့G7 ထိပ်သီးညီလာခံကိုတက်ရောက်ပြီးတော့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အတူဟီရိုရှိမားကိုသမိုင်းဝင်ခီးစဉ်တွားရောက်မှာဖြစ်ပါတယ်။ဒုတိယကမ္ဘာစစ်ကြီးအဆုံးသတ်စေဖို့ဂျပန်ကအမေရိကန်နိုင်ငံကိုလက်နက်ပချခဲ့ရင်ကမ္ဘာပထမဆုံးအနုမြူပုံးအုံပြုတိုက်ခိုက်ခဲ့ရာဟီရိုရှိမားမြို့တော်မှာရန်နာမှာဖြစ်လို့ သမ္မတဥပမဟာကမ္ဘာစစ်အတွင်းဘုံကျဲတိုက်ခိုက်ခဲ့တဲ့စစ်မြေပြင်ဟောင်းကိုပထမဆုံးတွားရောက်မဲ့အမေရိကန်သမ္မတလေးဖြစ်ပါလိမ့်ရှင်
။အမေရိကန်နိုင်ငံသား၏ဝန်ကြီးဂျွန်ကယ်ရီမြန်မာနိုင်ငံနေပြည်တော်ကိုဒီကနေ့တနင်္ဂနွေနေ့မှာရောက်ရှိပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသား၏ဝန်ကြီးအဖြစ်လည်းတာဝန်ယူထားတဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုပြီးပြင်စေဖို့အတွက်လွတ်လပ်တဲ့ဈေးကွက်တွေဖော်ဆောင်ဖို့ဖွံ့ဖြိုးရေးနဲ့လူ့အခွင့်အရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေဖော်ဆောင်ဖို့အမေရိကန်နိုင်ငံသားဝင်ကြီးကမြန်မာအစိုးရတစ်ကိုတိုက်တွန်းပါတယ်။မြန်မာနိုင်ငံမှာလက်ရှိဖြစ်ထွန်းနေတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုလည်းအမေရိကန်တို့လှိုက်လိုက်လဲလဲထောက်ခံတဲ့အကြောင်းနိုင်ငံသားဝင်ကြီးကယ်ရီကပြောဆိုပါတယ်။ကျန်ရှိနေသေးတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုဖယ်ရှားပေးဖို့ကမြန်မာဒီမိုကရေစီတိုးတက်မှုတွေအပေါ်မှာမူတည်နေပြီးဒီလိုအခြေအနေမျိုးရောက်လာဖို့ကတော့လက်ရှိအခြေခံဥပဒေကြောင့်ပြည်ပြည်စုံအောင်လှုပ်ဆောင်မှုမဖြစ်နိုင်သေးလို့တိတ်ကိုခက်ခဲတယ်လို့လည်းအမေရိကန်နိုင်ငံသားဝန်ကြီးကထောက်ပြပြောဆိုသွားပါတယ်။ဒါ့အပြင်လူနည်းစုအခွင့်အရေးတွေကိုကာကွယ်ပေးဖို့လည်းဝန်ကြီးကယ်ရီကတိုက်တွန်းပါတယ်။ဒေါအောင်ဆန်းစုကြည်ကတော့အမေရိကန်ရဲ့ကျန်ရှိနေသေးတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကြာရှည်ဆက်ရှိနေလိမ့်မယ်လို့သူ့အနေနဲ့မယုံကြည်တဲ့အကြောင်းပြောပေမဲ့ဒီကိစ္စကိုဓာတ်ခတ်မှုတစ်ခုအဖြစ်လဲသူမမြင်ဘူးလို့ပြောဆိုသွားပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကဒီကနေ့တနင်္ဂနွေနေ့နောက်ပိုင်းနေပြည်တော်ကပြန်လည်မထွက်ခွာခင်မှာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့လည်းတွေ့ဆုံပြီးပြည်တွင်းငြိမ်းချမ်းရေးကိစ္စနိုင်ငံရေးမှာတပ်မတော်ရဲ့ပါဝင်မှုအစိုးရနဲ့တပ်မတော်ရဲ့ဆက်ဆံရေးတွေအပြင်အမေရိကန်နဲ့ဆက်ဆံရေးတို့ကိုပါဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အမေရိကန်တို့ရဲ့မြန်မာပေါ်တန်းခတ်ပိတ်ဆို့မှုတချို့ဖြေလျှော့ပေးလိုက်ပြီးတဲ့နောက်ရပ်ပိုင်းအတွင်းမှာပဲနိုင်ငံခြားရေးဝန်ကြီးရဲ့မြန်မာခီးစဉ်ထွက်ပေါ်လာတာလည်းဖြစ်ပါတယ်
။အီဂျစ်လေကျောင်းပိုင်းလေယာဉ်အမှတ် 834 ပြတ်ကျခဲ့ရတဲ့အကြောင်းရင်းကိုကောလာဟလထင်းကြီးတွေနဲ့သတင်းရေးသားတာနဲ့ပတ်သက်ပြီးသမ္မတဖက်ဒရယ်အယ်စီစီကသတိပေးလိုက်ပြီးတော့လေယာဉ်ပြတ်ကျရတဲ့ဖြစ်နိုင်ခြေအားလုံးကိုတာဝန်ရှိသူတွေကထည့်သွင်းစဉ်းစားထားတယ်လို့ပြောဆိုလိုက်ပါတယ်။အခုချိန်ထိအခြေအနေအားလုံးကဖြစ်နိုင်ခြေရှိနေပါတယ်။ဒါကြောင့်တိကျတဲ့အခြေအနေတစ်ခုပဲရှိတယ်ဆိုတဲ့သဘောမျိုးမပြောဖို့အရေးကြီးတယ်လို့အင်ကာနိလင်းပြက်ကြပြီးကတည်းကပထမဆုံးလူလူကိုပေးတဲ့မှတ်ချက်မှာသူကပြောဆိုခဲ့ပါတယ်။ဒါမီတန်မျိုးကဓာမီဩဇာဆက်ယုံဖွမွဲအခမ်းအနားမှာလွှတ်တော်အဖွဲ့ဝင်တွေနဲ့ဝန်ကြီးတွေကိုမိန့်ခွန်းပြောရမှအစ်ကျသမရကအခုလိုပြောလိုက်တာဖြစ်ပြီးစုံစမ်းစစ်ဆေးရေးအဖွဲ့တွေအနေနဲ့အချိန်ကြာကြာယူရနိုင်ပွဲရှိပေမဲ့အဖြေတိတိချင်းပြည်သူကိုအသိပေးမယ်လို့ပြောဆိုပါတယ်။ဂျာတာပရီနေအစောပိုင်းကအစ်ကျလေချောင်းပိုင်းလေရင်834ဟာပြင်သစ်နိုင်ငံပဲရစ်မြို့ကနေအီဂျစ်နိုင်ငံကိုင်ရိုမြို့ကိုအသွားမြေတဲ့ပင်လယ်ကိုပြတ်ကျခဲ့ပြီးတော့လေရင်ပေါ်ပါတဲ့ခီးသည်66ရောက်စလုံးအသက်ဆုံးရှုံးခဲ့ပါတယ်။မြေတဲ့ပင်လယ်တဲကိုပြတ်ကျမသွားခင်မိနစ်ပိုင်းအလိုမှာလေရင်ကိုယ်ရဲထဲမှာမိကိုအချက်ပေးတံတွေပေါ်ထွက်ခဲ့တာကိုစစ်ဆေးတွေ့ရှိရပေမဲ့မိလောင်တဲ့အကြောင်းရင်းအတိအကျမသိရသေးဘူးလို့စစ်ဆေးရေးမှုတွေကစနေနေ့ကပြောဆိုပါတယ်။အီဂျစ်လေချောင်းဝန်ကြီးရှရစ်ဖက်ဒီကတော့ပျက်စီးရတဲ့အကြောင်းရင်းဟာဆက်ပိုင်းနီးပညာချိုးယွင်းမှုတဲ့အကျန်းဖက်သမားအနည်းငယ်ကြောင့်ပိုဖြစ်နိုင်တယ်လို့မှတ်ချက်ပေးခဲ့ပါတယ်။အခုချိန်ထိတော့ဘယ်အကျန်းဖက်အဖွဲ့ကမှသူတို့လက်ချက်ဖြစ်တယ်လို့ထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူးရှင
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ကနေတနင်္ဂနွေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်2016ခုနှစ်အတွက်ပြည်သူ့ဂုဏ်ရီဆုရှင်အဖြစ်ဒေါက်တာသန်းမင့်ထွတ်ပင်တရာမြင့်ရှင်ကိုချီးမြှင့်လိုက်ပါတယ်ဒေါက်တာသန်းမင့်ထွတ်ဟာရှမ်းပြည်တောင်ပိုင်းပင်တရာမြို့နယ်ရဲ့ဆရာဝန်ကြီးအဖြစ်လက်ရှိတာဝန်ထမ်းဆောင်နေသူဖြစ်ပြီးပင်တရာမြို့နယ်တွင်ကျေးလက်နေစုံနယ်ဖျားတောင်ပေါ်ဒေသတွေပါမကျန်ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေနဲ့ကျန်းမာရေးစောင့်ရှောက်မှုတွေကိုစွန့်စွန့်တမန်ဆောင်ရွက်မှုတွေကြောင့်ပြည်သူ့ဂုံရီစုချီးမြှင့်ခဲ့တာဖြစ်တယ်လို့လည်းစုရေးချယ်ရေးအဖွဲ့ကကြေညာသွားပါတယ်အမေရိကန်ပြည်ထောင်စုအရှိပဲချန်မယ်ရီလန်းပြည်နယ်ရော့ခ်ဘေးမြို့မှာမနေ့စနေနေ့ညကပြည်သူ့ဂုဏ်ရီစု Citizen of Burma Award တွေကိုကြေညာခဲ့တာမှာတော့အထူးဆုရှင်တွေအဖြစ်ပန်းရက်လန်းအဖွဲ့မြန်မာပုံပြောသူများအဖွဲ့နဲ့နိုင်ငံရေးသိပ္ပံပညာရှင်ဒေါခင်မမမျိုးတို့ကိုလည်းချီးမြှင့်လိုက်ပါတယ်အထူးဆုအဖြစ်အမေရိကန်ဒေါ်လာဆုရှင်အဖြစ်အမေရိကန်ဒေါ်လာ1000ချီးမြှင့်မှာဖြစ်တယ်လို့အထူးဆုရှင်တွေကတော့အမေရိကန်ဒေါ်လာ1000စီချီးမြှင့်ခံရမှာဖြစ်ပါတယ်။ပြည်သူ့ဂုဏ်ရီအသင်းကိုတော့2010ပြည်နှစ်ကစလို့ပြည်ပရောက်မြန်မာတိုင်းရင်းသားမိသားစုတွေစုပေါင်းဖွဲ့စည်းတည်ထောင်ခဲ့တာဖြစ်ပြီးမြန်မာပြည်တွင်းကအများအကျိုးအတွက်ဆွမ်းဆွမ်းတမန်ဆောင်ရွက်နေတဲ့လူမှုတရေကောင်းတွေကိုနှစ်စဉ်ဂုဏ်ပြုချီးမြှင့်လာခဲ့တာဖြစ်ပါတယ်။ ပထမဆုံးပြည်သူ့ကုန်ကြီးဆုရှင်ကတော့နိုင်ရီးကူညီမှုအသင်းဥက္ကဋ္ဌရုပ်ရှင်သရုပ်ဆောင်ဦးကျော်သူဖြစ်ပြီး2014ခုနှစ်မှာတော့စာရေးဆရာမတန်းမြင့်အောင်နဲ့2015ခုနှစ်အတွက်တော့ဘဂတဗမာနိုင်ငံလုံးဆိုင်ရာចောင်းသားတမကများအဖွဲ့ချုပ်ခေါင်းဆောင်တဦးဖြစ်သူမတ်ဖြိုးဖြိုးအောင်တို့ချီးမြှင့်ခံခဲ့ရပါတယ
်။မေလ22ရက်နေ့မြန်မာစံတော်ချိန်တနအီခွဲမှာမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကထုတ်ပြန်တဲ့သတင်းအရစိုက်ကလုန်းမုန်တိုင်းရွန်နူဟာမြန်မာစံတော်ချိန်တနအီချိန်တိုင်းထွာချက်အရကုန်းတွင်းမုန်တိုင်းငယ်ဖြစ်နေချင်းပြည်နယ်နဲ့စကိုင်းတိုင်းဒေသကြီးကိုဖြတ်ကျော်ဝင်ရောက်ပြီးတော့အရှေ့မြောက်ဘက်ကိုရွေ့လျှားပြီးအားပြော့ပြက်ပြဲသွားပြီဖြစ်ပါတယ်။ကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အောက်အရှေ့တောင်ပိုင်းမှာမုတ်တုံလေအားကောင်းနေတုံဖြစ်ပါတယ်။မနေ့ကညနေအထိခံမှန်းချက်ကတော့မကွေးတိုင်းဒေသကြီးနဲ့ရှမ်းပြည်တောင်ပိုင်းမှာနေရာစိတ်စိတ်နဲ့ကြမ်းတဲ့ဒေသကြီးနဲ့ပြည်နယ်တွေမှာနေရာအနှံ့ပြားမိုးထစ်ချုံရွာဖို့ရှိပါတယ်။ပဲခူးတိုင်းဒေသကြီး၊ရန်ကုန်တိုင်း၊အေရဝတီတိုင်း၊တနင်္သာရီတိုင်း၊ရခိုင်ပြည်နယ်နဲ့မွန်ပြည်နယ်ဒေသတွေမှာဒေသအလိုက်မိုးကြီးပြီးကချင်းနဲ့ကရင်ပြည်နယ်တွေမှာနေရာကွက်မိုးကြီးနိုင်ပါတယ်။မိုးရွာနိုင်ခြေရာနှုန်းပြည့်ရှိပါတယ်။မြမကန်ရိုရန်တလျှောက်ကမ်းလွန်ပြင်လယ်ပြင်မှာမကြာခဏမိုးသက်လေပြင်းကျရောက်ပြီးတော့လှိုင်းကြီးမယ်လို့ဆိုပါတယ်။မိုးသက်လေပြင်းကျစဉ်ရေပြင်းပြင်းပြင်းလေးဟာတနအီမိုင်40အထိတိုက်ခတ်နိုင်ပါတယ်။အင်းနီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာစနေနေ့ကစိုက်ကလုန်းမုန်တိုင်းရွန်နူတိုက်ခိုက်တဲ့တန်းကြောင့်လူ24ယောက်ထက်မနည်းသေဆုံးပြီးတောင်းနဲ့ချီတဲ့ဒေသခံတွေနေရာပြောင်းရွှေ့ခဲ့ရပြီးမြေဒီနေ့တင်းငွေတွေနေ့မှာကန်ယိုရန်တလျှောက်မုန်တိုင်းတန်းကတက်တာရရစပြုတ်ပြီးဖြစ်ပါတယ်။မုန်တိုင်းသတင်းကြားကြားချင်းကယ်ဆယ်ရေးအတွက်တွားရောက်ခဲ့ပြီးဒေသခံတွေအကူအညီနဲ့ပျက်စီးသွားတဲ့အင်းနီကနေသေဆုံးသူတွေရဲ့အလောင်းကိုသိခဲ့တယ်လို့တာဝန်ရှိတဲ့ရဲအရာရှိတစ်ယောက်ကပြောဆိုပါတယ်။
အင်ဒိုနီးရှားနိုင်ငံမှာမီးတောင်ပေါက်ကွဲတာကြောင့်အနည်းဆုံးလူ6ဦးသေဆုံးခဲ့တယ်လို့အင်ဒိုနီးရှားအစိုးရတာဝန်ရှိသူတွေကပြောပါတယ်။အင်ဒိုနီးရှားနိုင်ငံမြောက်ပိုင်းစူမထရာပြည်နယ်ရင်းကမောက်ဆင်နဘွန်မီးတောင်မနေ့စနေနေ့ကပေါက်ကွဲတာကြောင့်ထွက်လာတဲ့ချော်ရီဘူးတွေအနီးအနားကဂံဘာရွာတွင်းကိုဝင်ရောက်ခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံအနောက်ပိုင်းမှာရှိတဲ့မီးတောင်ကဒီကနေ့တနင်္ဂနွေနေ့မှာလဲချော်ရီဘူးတွေပန်းထွက်နေစေဖြစ်တာကြောင့်အသက်ရှင်ကျန်ရစ်သူတွေနဲ့သဘာဝဘေးဒဏ်ခံရသူတွေကိုရှာဖွေကယ်ဆယ်ကြသူအတွေ့အန်ဒီရှိတဲ့အခြေအနေမျိုးလဲဖြစ်စေတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ
်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းသတင်းတွေကိုတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုဇက်တိုက်တင်ဆက်ပေးပါမယ်။အခုရုံဆုံးနားဆင်ရမှာကတော့မြန်မာနိုင်ငံကိုဒီကနေ့ရောက်ရှိလာတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီရဲ့သတင်းဖြစ်ပါတယ်။သမ္မတဥပမာရဲ့နိုင်ငံသားရေးမူဝါဒမှာအာရှအရေးကိုဦးစားပေးဖြစ်သတ်မှတ်ခဲ့ပြီးမြန်မာနိုင်ငံဟာဗဟိုပြုအာရုံစိုက်ခံရတဲ့နိုင်ငံဖြစ်ပါကြောင်းသမ္မတဦးထင်ကျော်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့ဦးဆောင်တဲ့အယက်သားအစိုးရတက်လာတာကိုကြိုဆိုလိုက်ပြီးတော့ဒီမိုကရေစီရေးအတွက်ဆက်လက်ပံ့ပိုးကူညီသွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။နေပြည်တော်ကနိုင်ငံသားရေးဝန်ကြီးဌာနမှကျင်းပတဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။နေပြည်တော်ကသတင်းစာရှင်းလင်းပွဲကိုကိုယ်တိုင်တက်ရောက်ပြီးတော့သတင်းယူခဲ့တဲ့ရန်ကုန် VOA ရုံးခွဲတာဝန်ခံဒေါခင်ဆိုးဝင်းကအပြည့်အစုံတင်ပြပေးပါမယ်ရှင်
။ကောင်းပါပြီရှင်။မြန်မာနိုင်ငံကိုနေချင်းပြန်ခီးရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကမြန်မာနိုင်ငံသားရေးဝန်ကြီးဒေါအောင်ဆန်းစုကြည်နဲ့ဒီကနေ့တွေ့ဆုံဆွေးနွေးပြီးသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။သမ္မတအိုဘားမားအစိုးရရဲ့အာရှရေးဦးစားပေးတဲ့နိုင်ငံသားရေးမူဝါဒမှာမြန်မာအရေးကိုဗဟိုပြုအာရုံစိုက်ခဲ့ရတာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကအခုလိုပြောဆိုလိုက်ပါတယ်
။ Just as President Obama has made Asia a priority of his presidency, he has made Myanmar a central focus of our policy towards Asia.
သမ္မတအိုဘားမားကသူ့ရဲ့သမ္မတတတန်းတစ်လျှောက်အာရှအရေးကိုဦးစားပေးပြီးသတ်မှတ်ခဲ့ပြီးတော့မြန်မာနိုင်ငံဟာအမေရိကန်အတွက်ဗဟိုပြုအာရုံစိုက်ခံရတဲ့မူဝါဒဖြစ်ပါတယ်။သမ္မတဥဘာမားဒီနိုင်ငံကိုနှစ်ကြိမ်လာရောက်ခဲ့တာဟာတိတိတသာထူးခြားပါတယ်။ရွေးကောက်ခံဆိုရပိုင်းနဲ့ရောဥပဒေပြုလွတ်တော်နဲ့ပါတိုင်ပင်ပြီးတော့မြန်မာနိုင်ငံပေါ်ပိတ်ဆို့မှုတွေကိုပြန်လည်ပြင်ဆင်လိုက်ပါပြီ။ဒီမိုကရေစီရေးအားလုံးတာတူညီမျှစီးပွားရေးတိုးတက်ရေးအယက်သားဆိုရလက်ထက်မှာနိုင်ငံခြားကရင်းနှီးမြှုပ်နှံမှုတွေဝင်ရောက်လာစေရေးအတွက်ပိတ်ဆို့မှုတွေကိုရုပ်သိမ်းပေးခဲ့တာဖြစ်ပါတယ်။တစ်ချိန်တည်းမှာတချို့ပိတ်ဆို့မှုတွေကိုတော့ဆက်ပြီးတော့ထိန်းထားရဆဲဖြစ်ပါတယ်။ဤနိမ့်မြုံနံသူတွေဌာနအသီးသီးအရက်ဖက်အဖွဲ့အစည်းတွေအပါအဝင်လူပေါင်းအတိုင်းဝန်းအနေနဲ့အရက်သားအစိုးရပြုပြင်ပြောင်းလဲပြီးတော့ဆက်လက်ကြိုးစားနိုင်ရင်းနဲ့အရက်သားဥဆောင်တဲ့ဒီမိုကရေစီနိုင်ငံဖြစ်အောင်စုပေါင်းဆောင်ကျဉ်းကြဖို့ထောက်ခံနိုင်အောင်လဲအားပေးနေတာဖြစ်ပါတယ
်။အင်းရှင်မြန်မာနိုင်ငံသားရေးဝန်ကြီးလည်းဖြစ်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကတော့ပိတ်ဆို့မှုတွေကိုမကြောက်ပါဘူးလို့အခုလိုပြောဆိုလိုက်ပါတယ်
။ We're not afraid of sanctions. We're not afraid of scrutiny. We believe that
ကျမတို့ပိတ်ဆို့မှုတွေကိုမကြောက်ပါဘူးတဲ့ထိန်းချုပ်တာက ချုပ်ကင်ထားတွေကိုလည်းမကြောက်ပါဘူးတဲ့ကျမတို့လမ်းမှန်ကိုဆက်လျှောက်သွားမယ်ဆိုရင်အချိန်ကာလအတိုင်းအတာတစ်ခုမှာရှိသမျှပိတ်ဆို့မှုတွေအားလုံးရုပ်သိမ်းသွားမယ်လို့ယုံကြည်ပါတယ်တဲ့ဒီလိုပိတ်ဆို့မှုတွေကိုကျော်လွှားနိုင်ဖို့ကလည်းအခက်အခဲမရှိပါဘူးတဲ့ကျမနားလည်ပါတယ်ခံနိုင်ရည်လည်းရှိပါတယ်တဲ့အမေရိကန်ပြည်ထောင်စုဟာတကယ်တော့မိတ်ဆွေနိုင်ငံပါတဲ့ကျမတို့ကိုထိခိုက်နစ်နာအောင်လုပ်တာမဟုတ်ပါဘူးတဲ့ကျမတို့ကိုကူညီနိုင်မဲ့နီလန်းဖြစ်တယ်လို့ယုံကြည်လို့အခုလိုပိတ်ဆို့မှုတွေလုပ်တာလို့ပြောဆိုသွားတာပါအမေရိကန်ပြည်ထောင်စုကမြန်မာဒီမိုကရေစီရေးလူ့အခွင့်အရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ဆက်လက်ကူညီပံ့ပိုးသွားမယ်အကြောင်းပြောရင်ပြုပြင်ပြောင်းလဲရေးခီးရောက်တဲ့လောက်မရောက်ရတဲ့အကြောင်းရင်းကိုအမေရိကန်နိုင်ငံရေးဝန်ကြီးဂျွန်ကယ်ရီကအခုလိုသုံးသပ်လိုက်ပါတယ
် It's very difficult to complete that journey in fact impossible to complete that journey with the current constitution
မြန်မာနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်အတားအဆီးဖြစ်နေတာကတော့2008ဖွဲ့စည်းပုံအခြေခံဥပဒေဖြစ်တယ်ဆိုတာကျွန်တော်အလေးနက်ပြောလိုပါတယ်ပြည်သူစာနာကိုဘယ်လောက်အလေးထားလဲအာဏာခိုးဝေမှုမှာကိုဘယ်လိုတတ်မှတ်ထားလဲဆိုတာတွေကအစဒီမိုကရေစီနီးကြတဲ့အပြောင်းအလဲတွေဖြစ်အောင်လှုပ်ဆောင်ရပါမယ်တိုင်းနိုင်ငံပုဂ္ဂိုလ်ဖြစ်သူနိုင်ငံသားရေးဝန်ကြီးဒေါ်ဆန်းစုကြည်ဦးဆောင်ပြီးတော့ဒီသတင်းပတ်တွေအတွင်းမှာအပြောင်းအလဲတွေဖော်ဆောင်နေတာကိုလည်းကျွန်တော်တို့ကြိုးစားပါတယ်ဒီမိုကရေစီဖော်ဆောင်မှုအရှိန်အဟုန်ကိုလိုက်ပြီးတော့ကျွန်တော်တို့ရဲ့မြန်မာနိုင်ငံအပေါ်အကူအညီပေးမှုတွေကိုတူးချင်းကောကဏ္ဍတစ်ခုချင်းစီအလိုက်ပါပြောင်းလဲသွားဖို့စီစဉ်သွားမှာပါ
ဒီစစ်ထဲမှာပဲရခိုင်ပြည်နယ်မှာနေကြတဲ့လူနည်းစုမွတ်စလင်တိုင်းဝိုင်းရဲ့အခေါ်အဝေါ်အငင်းပွားတဲ့ပြဿနာနဲ့ပတ်သက်လို့မြန်မာနိုင်ငံယာယီဝန်ကြီးဒေါ်အောင်ဆန်းစုကြည်ကအခုလိုရှင်းလင်းပြောဆိုလိုက်ပါတယ်
။ There are two terms which are emotive and we've got to face them fairly and squarely.
ဒီပြဿနာကိုဖြေရှားဖို့ကျမတို့စူးစမ်းနေပါတယ်တဲ့။ကျမတို့ဒီလိုစူးစမ်းနေတဲ့အချိန်မှာကျမတို့ရဲ့မိတ်ဆွေတွေအနေနဲ့အကူအညီပေးစီလိုပါတယ်တဲ့။ဘယ်လူအဖွဲ့အစည်းကိုမှမင်းမိန်တေးတိမ်အောင်လုပ်ဖို့စူးစမ်းနေတာမဟုတ်ဘူးဆိုတာကိုနားလည်ပေးစီလိုပါတယ်လို့ဆိုပါတယ်။ကျမတို့ဟာနီလန်းတွေရှာနေပါတယ်။ရှေ့ဆက်လို့ရမယ့်နီလန်းကိုရှာနေကြတာပါ။အတိုင်းဝိုင်းနှစ်ခုစလုံးကလက်ခံနိုင်မယ့်အဖြေကိုရှာနိုင်မယ့်နီလန်းဖြစ်ပါတယ်။ဒါဟာတိတ်ကိုခက်ခဲမယ်ဆိုတာလည်းမငင်းလို့ပါဘူး။ကျမတို့မိတ်ဆွေတွေကကျမတို့နဲ့ပူးပေါင်းမှုအစင်သစ်မဖြစ်ဘူးဆိုရင်ကျမတို့အလုပ်လုပ်ဖို့ပို့ပြီးခက်ခဲစီပါတယ်တဲ့။ဒါပေမဲ့ကျမတို့နောက်မဆုတ်ပါဘူးတဲ့။ဒီကိစ္စမှာကျမတို့တာဝန်ရှိပါတယ်။ဒီပြဿနာကိုအဖြေရှာဖို့အကောင်းဆုံးဖြစ်အောင်အတိုင်းဝိုင်းနှစ်ခုစလုံးအတွက်အကျိုးရှိအောင်ကျမတို့စူးစမ်းပြီးအဖြေရှာသွားမှာပါလို့ပြောဆိုသွားတာပါ။နေပြည်တော်ကိုနေချင်းမြန်ခီးရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာမြန်မာနိုင်ငံသားရေးဝန်ကြီးဒေါ်အောင်ဆန်းစုကြည်နဲ့တင်းစားရှင်းလင်းပွဲအပြီးမှာတော့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်တိုင်နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်ရှင်
။ဒါကတော့သတင်းစာရှင်းလင်းပွဲကိုကိုယ်တိုင်တက်ရောက်သတင်းယူခဲ့တဲ့ဒေါက်ခင်ဆိုးဝင်းအပြည့်စုံတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တင်ဆက်ပေးမှာကတော့ရှင်းလင်းလုံးရေတော်ပုံအတွင်းမှာအသက်ပေးခဲ့တဲ့အကြောင်းသူမဝင်းမော်ဦးအတွက်သူကွယ်လွန်ပြီးတော့28နှစ်အကြာပြီးတဲ့နောက်ဒီကနေ့မှာတော့မိဘတွေကအမျှပေးဝေလိုက်ကြပါပြီ။ဒီမိုကရေစီရမှသူ့အတွက်အမျှဝေပါလို့သူမကွယ်လွန်ခင်မှာကြားခဲ့တဲ့အတိုင်းအခုလိုမျိုးအရသာဥဆောင်တဲ့ဒီမိုကရေစီအစိုးရအုပ်ချုပ်ချိန်ဒီကနေ့မှာအမျှပေးဝေလိုက်တာပါမဝင်းမော်ဦးမှာကြားခဲ့တယ်လို့တကယ်ပဲမြန်မာနိုင်ငံမှာဒီမိုကရေစီရလာပြီလားဆိုတာကိုတော့မေးခွန်းထုတ်တာတွေရှိနေဆဲဖြစ်ပါတယ်အသေးစိတ်နားဆင်ပါရှင်1988ခုနှစ်မှာတတိုင်းမြို့လုံးအတိုင်းအတာနဲ့စစ်အာဏာရှင်တပါတီစနစ်ကိုတော်လှန်ခဲ့ကြတဲ့အချိန်ရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံအတွင်းရဟန်းရှင်လူကျောင်းသားပြည်သူတွေအသက်တွေပေးဘဝတွေစည်ခဲ့ကြရသူအများအများရှိခဲ့တဲ့အထက်တနတ်ထံရနဲ့အသက်ပေးခဲ့ရတဲ့မဝင်းမော်ဦးကလည်းတဦးအပါအဝင်ဖြစ်ပါတယ်1988ခုနှစ်စက်တင်ဘာလ19ရက်နေ့ညနေပိုင်းဗိုလ်ချုပ်ဆန်းရဲ့ဓာတ်ပုံကိုကင်ပြီးတော့ချီတက်နေတဲ့အသက်16နှစ်အရွယ်ကျောင်းသူမဝင်းမော်ဦးဟာစူးလေဖျားလန်းနဲ့ကုံတယ်လန်းတောက်မီးပွိုင်မှာတနတ်နဲ့ပြစ်ခတ်ခံရပြီးတော့တနတ်ထံရတွေနဲ့အသက်ဆုံးခဲ့ရသူဖြစ်ပါတယ်သူအသက်မဆုံးခင်မှာဒီမိုကရေစီရမှအမျှဝေပါလို့မှာကြားခဲ့တဲ့အတိုင်းနှစ်ပေါင်း28နှစ်ကြာကြာအောင်အမျှမဝေပဲနေခဲ့ရကနေ2015ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လူထုခေါင်းဆောင်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ဒီမိုကရေစီအစိုးရမြန်မာနိုင်ငံကိုအုပ်ချုပ်နိုင်ပြီမို့နှစ်ပေါင်း28နှစ်အကြာမှာတော့မိဘနှစ်ပါးကမဝင်းမော်ဦးအတွက်ရည်စူးပြီးအမျှပေးဝေလိုက်ပြီးဖြစ်ပါတယ်ဒီကနေ့2016ခုနှစ်မေလ22ရက်နေ့မှာမဝင်းမော်ဦးကိုမိဘနှစ်ပါးကရေစက်ချအမျှပေးဝေတဲ့အခမ်းအနားကိုတက်ရောက်ခဲ့တဲ့နိုင်ငံရေးအကျဉ်းသားဟောင်းဘူကြီးဟောင်းတဦးလည်းဖြစ်သူဦးနေမျိုးစင်ကမဝင်းမော်ဦးမိဘတွေအနေနဲ့ဘာကြောင့်အမျှဝေဖို့ဆုံးဖြတ်ခဲ့တယ်လဲဆိုတာနဲ့ပတ်သက်လို့အခုလိုပြောပါတယ
်။ဦးမင်းကျူတို့ပြောဆိုချက်ရတော့လူထုကောင်းဆောင်ဒေါ်ဆန်းစုကြည်ဒီမိုကရေစီအစိုးရဖွဲ့အာဏာရလာပြီးတော့ရဲဝင်အစိုးရတာဝန်ထမ်းဆောင်ပြီးဆိုတော့သူ28နှစ်လုံးမျှော်လင့်ချက်တကြီးတကယ်ပြင်းထန်ဆင်းရဲစွာနဲ့ ူလည်းဆုံးရှုံးခဲ့ရတယ်ဖြစ်နေတဲ့ဆိုရရဲ့ရက်ဆက်ကြမ်းကြုတ်တဲ့ပရိယေတွေအောက်မှာလည်းအကြီးကျယ်ဒုက္ခရောက်ခဲ့ရတယ်ပြီးတော့သမီးလေးမှားကြခဲ့တဲ့ဒီမိုကရေစီရမှာအမျှဝေဆိုတဲ့စကားကိုသူကလည်းအများရန်မျှော်လင့်ချက်ကြီးနဲ့ဒီမိုကရေစီရရှိရေးကိုကြိုးစားရင်းနဲ့ဆောင်စားခဲ့ကြတယ်အခုအစိုးရတဲ့လက်ထက်မှာတော့ဒီမိုကရေစီအသီးပွင့်နေရဲ့အရေးအယောင်တွေစတင်မြင်တွေ့လာရပြီလို့ယုံကြည်ပြီးတော့သမီးအတွက်ပေးထားတဲ့ကတိစီစီခြင်းလို့အခုအမျှဝေတဲ့အစီအစဉ်ကိုဆောင်ရွက်တယ်လို့မဝင်းမော်ကြီးရဲ့အမေပြောပြချက်အရတော့ဒီသူကြဆုံးတဲ့ September 19လောက်မှာတကြိမ်ဒုတိယတစ်ကြိမ်ပေါ့နော်ဆုံးတဲ့အခါထပ်လို့မယ်လို့သူပြောပါတယ်ဗျဒီနေ့ကတော့အဓိကတော့ဗျာဟိုကျန်တဲ့နိုင်ငံလုံးမှာရှိတဲ့ဒီလူငယ်လူရွယ်တိတိကိုမဝင်းမော်ဦးဒီအသက်16နှစ်အရွယ်နဲ့မလိုက်အောင်ပေါ့ဘူကျောင်းဆန်ထပ်ပုံဖိုင်ပြီးတော့လူလူကျောင်းသားတွေအလဲမှာတနက်နဲ့ပြတ်တက်နေတဲ့စစ်တပ်ကိုရဲရဲဝင်ဖိုင်ပြီးအသက်ပေးသွားတယ်ဒွေးတန်တရေရဲနဲ့သူ့ကိုအသက်ပေးရကယ်ဆယ်သွားတဲ့ဆရာဝန်လည်းတက်လာတာကိုတွေ့တယ်ဗျဆရာဝန်ကြီးလည်းအခုတက်တော့ကြီးပေါ့ဒီမိုကရေစီအဲဒီပွင့်နေတော့စတင်ရရှိလာပြီတကယ်ကိုအဲဒီမိုကရေစီဖြစ်အောင်မဝင်းမော်ဦးလိုစိတ်နဲ့စီနဲ့ကြိုးစားတည်ခြင်းနဲ့ရည်ရွယ်ချက်ဆောင်အခုလိုခံစားကိုကျင်းပတယ်လို့ကျွန်တော်ကတုံ့တက်ထားပါတယ
်မြန်မာနိုင်ငံမှာနှစ်ပေါင်းများစွာကြီးဆိုးခဲ့တဲ့အာဏာရှင်စနစ်စစ်အစိုးရအုပ်ချုပ်ရေးကနေအယက်သားစစ်စစ်အုပ်ချုပ်ရေးအဖြစ်ဒီမိုကရေစီစနစ်အသွင်ကူးပြောင်းချိန်မှာတော့ဒင်းပြေကြက်ပြေဒီမိုကရေစီမရသေးပေမဲ့ဒီမိုကရေစီအစိုးရရင်ဆိုင်နေရာဆဲစင်ခေါ်မှုတွေကိုလူလူရဲ့ပူပေါင်းပါဝင်မှုနဲ့ရင်ဆိုင်ဖြတ်ကျော်ရအောင်မယ်ဆိုတာကိုလည်းနိုင်ငံရေးလှုပ်ရှားသူတွေဘက်ကထောက်ပြကြပါတယ်နိုင်ငံရေးတက်ကြွလှုပ်ရှားသူတူဖြစ်တဲ့ဦးနေမျိုးစင်ကလည်းအခုလိုတုံ့တက်ပါတယ်
အဓိကတော့ဒီပုဂ္ဂတိရပြီလို့ဦးဝင်းကျူတို့ဒီမောင်ဝင်းမောင်ဖေမေကယူဆယုံကြည်လို့ဒီလိုသွန်သွန်တက်တဲ့အမျှဝေတဲ့အစီအစဉ်ကိုသုံးဆောင်တော့ကျွန်တော်အနေနဲ့ဘာမှဝန်လို့တာမရှိဘူးဒါပေမဲ့လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရဲ့အခြေအနေတွေကကျွန်တော်နိုင်ငံဟာဒီပြစ်ချက်ပြစ်ခိုင်မာတဲ့ဒီမိုကရေစီစနစ်တရားလူ့ကျန်းနိုင်ငံသားတွေညီကြတဲ့အခွင့်အရေးတွေရရှိဖို့တော့အလံဝင်နေစေဖြစ်သေးတယ်နောက်ဆက်ဖြစ်စီဟန်သားတွေနဲ့လက်ရှိလူလူရွေးချယ်ထားတဲ့အစိုးရဖြစ်အောင်မဲကိုတိဆောက်ကြိုးပမ်းပြီးတော့ဒီရှေ့ဆက်စခန်းပါနေရတဲ့ကာလဖြစ်တယ်ဒုတိယချက်ကတော့လူလူကောင်းဆောင်ဦးဆောင်တဲ့အစိုးရဖွဲ့ကိုတိဆောက်ဖို့ကြိုးစားနေတဲ့ပြည်ပကြောင်းလေးကိုကြိုးစားနေတဲ့အစိုးရဖွဲ့ကိုကျွန်တော်တို့ကထောက်ကူပေးမှပေးရမယ်အချင်းဖြစ်ပါတယ်အစိုးရကောင်းအတွက်ကိုကျွန်တော်တို့ကနိုင်ငံသားကောင်းတွေဖြစ်ဖို့ကြိုးစားရမှာဖြစ်သလိုကောင်းဆောင်ကောင်းအတွက်ကိုလည်းကျွန်တော်တို့ကတန်ဖိုးတည်တယ်တာဝန်လည်းတည်တယ်နောက်လိုက်ကောင်းတွေဖြစ်ကျွန်တော်တို့ကြိုးစားသွားဖို့လိုပါလိမ့်မယ်ဒါမှသာလျှင်မဝင်းမဟုတ်အပါဝင်ပေးဆက်ခဲ့တဲ့အညာသာအာဇာနည်ပေါင်းအတွက်ကျေးဇူးတိတ်တရရောက်ပါလိမ့်မယ
်အဖအဝင်းကျူအမိဒေါခင်ထေးဝင်းတို့ရဲ့သမီးကြီးဖြစ်သူ1982ခုနှစ်မှာမွေးဖားခဲ့တဲ့မဝင်းမဟုတ်ဟာအသက်16နှစ်အရွယ်မှာအသက်ဆုံးမခဲ့ရတာဖြစ်ပြီးတကယ်လို့များသူတက်ရှိထင်ရှားရှိနေအောင်မယ်ဆိုရင်တော့အသက်44နှစ်အရွယ်ရှိပြီးဖြစ်ပါတယ်မဝင်းမဦးအတွက်ရေဆက်ချအမျှပေးဝေပွဲနဲ့အောက်မေပွဲဂုံပြူပွဲအခမ်းအနားကိုရန်ကုန်မြို့လှိုင်သာယာမြို့နယ်20ရပ်ကွက်ဘိုဒီဇာလမ်းမှာရှိတဲ့နေအိမ်မှာမဝင်းမဦးရဲ့မိသားစုတွေကရဟန်းတန်ဃာတော်တွေကိုတင်ငန်းဆွန်းဆက်ကလှူဒန်းခဲ့ပြီးမဝင်းမဦးကိုကြီးစုရေဆက်ချအမျှပေးဝေခဲ့ပါတယ်ဒီအခမ်းအနားကို88မျိုးဆက်ចောင်းသားကောင်းဆောင်ဦးကိုကိုကြီးအပါအဝင်နိုင်ငံရေးတက်ကြွလှုပ်ရှားသူဒီမိုကရေစီအင်အားစုတွေလည်းတက်ရောက်ခဲ့ကြပါတယ်ရှင်
စီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ကဘာတဝမ်းကလူသက်တမ်း၅နှစ်ပိုတိုးလာတဲ့အကြောင်းကိုပြောပြပေးကြပါမယ်။2000ပြည့်နှစ်ကနေပြီးတော့2015ခုနှစ်အကြာကဘာတဝမ်းလုံးမှာရှိတဲ့လူတွေရဲ့သက်တမ်းဟာ၅နှစ်လောက်ပိုတိုးလာတဲ့အကြောင်းကဘာကျန်းမာရေးအဖွဲ့ WHO ရဲ့နောက်ဆုံးစမ်းစစ်လေ့လာချက်တွေကတွေ့ရှိခဲ့ပါတယ်။ဒါဟာ1960ပြည့်လွန်နှစ်တွေကနေစလို့အ мян ဆုံးနှုန်းနဲ့တိုးလာတာဖြစ်ပေမဲ့လည်းနိုင်ငံတနိုင်ငံချင်းစီမှာရောနိုင်ငံတွေကြားမှာပါမညီမျှမှုတွေနဲ့အကြီးအကျယ်ရှိနေစေဖြစ်တယ်လို့လည်းလေ့လာတွေ့ရှိချက်အစီရင်ခံစာသစ်ထုတ်ပြန်လိုက်တဲ့ WHO ကပြောပါတယ် WHO ရဲ့ဌာနချုပ်ရှိရာဆွစ်ဇာလန်နိုင်ငံဂျနီဗာမြို့က VOA သတင်းတော့လီဆာရှလိုင်းသတင်းပေးပို့ထားတာကိုမန္နနာချမ်းပြောပြပေးပါရှင်
ရာစုနှစ်တစ်ခုကိုမကူးပြောင်းခင်လူတွေဟာပြတ်မြတ်သက်တမ်းထက်၅နှစ်လောက်ပိုပြီးတော့အသက်ရှင်နေထိုင်လာနိုင်ကြပြီမယ်ကြီးမားတဲ့ကွာဟာချက်တွေလည်းပဲရှိနေစေလို့ WHO ကပြောဆိုခဲ့တာပါဖွံ့ဖြိုးပြီးနိုင်ငံ၁၂နိုင်ငံမှာနေထိုင်ကြသူတွေဟာအသက်82နှစ်နဲ့အထက်ထိနေနိုင်ပေမဲ့ဖွံ့ဖြိုးဆဲနိုင်ငံပေါင်း22နိုင်ငံမှာတော့အသက်60မပြည့်ခင်သေဆုံးနေကြတဲ့အချက်ကဒီကွာဟာချက်ကိုသက်သေပြနေပါတယ်ဆွစ်ဇာလန်အိုင်ယာလန်ဩစတြီးယားဆွီဒင်နဲ့အစ္စရေးနိုင်ငံတို့ဟာလူ့ဘဝသက်တမ်းအရှိကြဆုံးနေနိုင်တဲ့ထိတ်ဆုံး၅နိုင်ငံဖြစ်စည်းရင်းဝင်နေတဲ့အချိန်ချက်အိုင်ရီကော့စ်ဘဟိုအာဖရိကသမ္မတနိုင်ငံ အန်ဂိုလာနဲ့ဆီယာလီယွန်းနိုင်ငံတွေကတော့တတ်တန့်အတိုးဆုံးရှင်သန်နေထိုင်နေကြတဲ့အနိုင်ဆုံးစည်းရုံးဝင်ဖြစ်ရှိနေပါတယ်။အခုလိုအာဖရိက၅နိုင်ငံကဇယားရဲ့အောက်ဆုံးမှာရောက်နေပေမဲ့လို့2000ပြည့်နှစ်ကစလို့တတ်တန့်အများဆုံးတိုးလာတာဟာအာဖရိကဒေသကဖြစ်တယ်လို့ WHO ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အာဖရိကမှာလူတတ်တန့်ဟာနောက်ထပ်6နှစ်ခွဲထတိုးလာရာကနေအသက်60အထိနေထိုင်လာနေကြတယ်လို့လဲ WHO ရဲ့အချက်လက်အထောက်ထားနဲ့သုတေသနဌာနရဲ့ညွှန်ကြားရေးမှူး Dice Boma ကပြောပါတယ်အဓိကအကြောင်းရင်းအနေနဲ့ကတော့ကလေးတွေပိုပြီးတော့အသက်ရှင်သန်လာတာငှက်ပြားရောဂါထိန်းချုပ်မှုအောင်မြင်လာတာနဲ့ HIV virus ပိုကူးတာတဲ့ ARV ဆေးဝါးတွေပိုမိုရရှိလာတာတွေကြောင့်ဖြစ်တယ်လို့သူကထောက်ပြခဲ့ပါတယ်အာဖရိကနဲ့ဥရောပအကြားလူသက်တမ်းကွာဟချက်ကြီးမားနေစေဆိုပေမဲ့ရော့ကျသွားအောင်လုပ်နိုင်တဲ့နည်းလမ်းတွေရှိတယ်လို့လည်း VOA ကိုအခုလိုပြောပါတယ
် The difference between Europe and Africa in life expectancy is in 2015 17 years 78 years in Europe
2015ခုနှစ်မှာဥရောပနဲ့အာဖရိကကြားလူသက်တမ်းကွာဟချက်က18နှစ်အထိရှိပါတယ်ဥရောပမှာ88နှစ်အထိနေရပြီးအာဖရိကမှာတော့62နှစ်အထိပဲရှိပါတယ်2000ပြည့်နှစ်မှာတော့တက်တန်း9နှစ်ပိုတိုးလာပါဗျ။ဒီကိန်းကနန်းတွေကိုကြည့်မယ်ဆိုရင်ပဲဘလောက်အထိတိုးတက်အောင်လုပ်နိုင်တယ်လဲဆိုတာကိုတွေ့နိုင်တယ်လို့ဒီအတိုင်းဆက်လုပ်သွားမယ်ဆိုရင်ကြီးမားတဲ့တိုးတက်မှုတွေရအောင်လုပ်နိုင်မယ်လို့ကျွန်တော်ယူဆပါဗျ
။ရေဘူးရအပြည့်တော့ကဘာတဝမ်းနိုင်ငံတိုင်းလိုလိုမှာအမျိုးသမီးတွေကအမျိုးသားတွေထက်ပိုပြီးတော့အသက်ရှည်ရှည်နေကြရပါဗျ။ရေဘူးရအဖြစ်လေအမျိုးသမီးတွေဟာအမျိုးသားတွေထက်၄နှစ်ခွဲကျော်လောက်အသက်ပိုရှည်ပြီးအသက်84နှစ်နီးပါးလောက်ထိနေထိုင်ကြရပါတယ်ရှင်
။မန္နနာချန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်သတင်းနဲ့သတင်းဆောင်မတွေကတော့ဒီလောက်ပါပဲ။တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုညနေ9နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ Flight to Meter 24 25 32 51နဲ့ Flight Lambda 190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။ဗီဒီယိုရဲ့အစီအစဉ်လေးမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်ရှင
်အာဖဂန်နစ္စတန်နေဆတ်အနီးပါကစ္စတန်နိုင်ငံတွင်အဝေးဒိန်းဒုံးရင်နဲ့တိုက်ခိုက်မှုတစ်ခုအတွင်းအာဖဂန်တာလီဘန်ခေါင်းဆောင်မူလာအက်တာမန်ဆော်တည်ဆုံးခဲ့တဲ့ဆိုရာကိုအာဖဂန်ထောက်လှမ်းရေးအေဂျင်စီ NDS ကအတည်ပြုလိုက်ပါတယ်ဘလူချစ်စတန်ပြည်နယ်ဒဲလ်ဘန်ဒင်မှာမနေ့ညနေ 3:45 မိနစ်အချိန်လေကြောင်းတိုက်ခိုက်မှုတစ်ခုအတွင်းတာလီဘန်ခေါင်းဆောင်မူလာအက်တာမန်ဆော်တည်ဆုံးသွားတယ်လို့ NDS ကသူ့ရဲ့တရားဝင် Twitter နဲ့ Facebook စာမျက်နှာမှာဒီကနေ့တင်ထားတဲ့ကြေညာချက်မှာဖော်ပြထားပါတယ်အမေရိကန်သမ္မတဘရက်ကိုဘားမဟာသမ္မတတာဝန်ထမ်းဆောင်တဲ့အချိန်ကစပြီးစေချိန်မြောက်အာရှခီးအဖြစ်ဗီယက်နမ်နဲ့ဂျပန်နိုင်ငံတွေကိုတပတ်ကြာခီးကျယ်စဖို့Washington DC မြို့တော်ကနေထွက်ခွာသွားပြီးဖြစ်ပါတယ်။မနေ့စနေနေ့ Washington စံတော်ချိန်နေ့လည်းတနအီနောက်ပိုင်းမှာသမ္မတရဲ့ Air Force 1လေယာဉ်ဟာဗီယက်နမ်နိုင်ငံဟနွိုင်းမြို့ကိုထွက်ခွာခဲ့ပြီးဗီယက်နမ်စံတော်ချိန်တနင်္လာနေ့အစောပိုင်းမှာဆက်ရောက်မှာဖြစ်ပါတယ်။ American နိုင်ငံခြားရေးဝန်ကြီး John Kerry ဟာမြန်မာနိုင်ငံနေပြည်တော်ကိုဒီကနေ့တနင်္ဂနွေနေ့မှာရောက်ရှိပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးအဖြစ်လည်းတာဝန်ယူထားတဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုပြည်ပြင်စေဖို့အတွက်လွတ်လပ်တဲ့ဇီးကွက်တွေဖွံ့ဖြိုးရေးနဲ့လူ့ခွင့်ရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေဖော်ဆောင်ဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကမြန်မာအစိုးရအတွက်ကိုတိုက်တွန်းသွားပါတယ်။2016ခုနှစ်အတွက်ပြည်သူ့ဂုဏ်ယူဆုရှင်အဖြစ်ဒေါက်တာသမစ်ထွတ်ပင်တရာမြေရှင်ကိုချီးမြှင့်လိုက်ပြီးအထူးဆုတွေအဖြစ်တော့ပန်းရဲ့လမ်းအဖွဲမြန်မာပုံပြောသူများအဖွဲနဲ့နိုင်ငံရေးသိပ္ပံပညာရှင်ဒေါခင်မမမျိုးတို့ကိုချီးမြှင့်လိုက်ပါတယ်။
သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Joe Gill ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်မှာတစ်ခါပြန်ပြီးဆုံကြရအောင်ပါရှင်။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington.